ဆက်ကိုဖိလစ်တီလူတို့သည်ရှမ်းစုံစပင်ကိုဖျက်ခဲ့သည်ရှမ်းစုံသည်တခါမြစပင်မဖျက်ခဲ့ဘူးပေသူ၏ရှေလျားသောစပင်ကသူသည်ထာဝရဘုရား၏လူဖြစ်ကြောင်းကိုထင်ရှားစေသည်ဘုရားသခင်သည်ထိုစပင်အပြင်ရှမ်းစုံကိုခွန်အားပေးခဲ့သည်ရှမ်းစုံသည်ဆက်ပြီးထာဝရဘုရား၏စကားကိုနာမခံခဲ့ပြီအခြားသောဖိလစ်တီအမျိုးသမီးတစ်ယောက်ထံသွားခဲ့တယ်။သူမ၏အမိကဒေလီယာဖြစ်တယ်။သူမသည်ရှမ်းစုံ၏ခွန်အားကြီးခြင်းရဲ့လူဝတ်ချက်ကိုသိရန်ကြိုးစားခဲ့တယ်။နောက်ဆုံးတွင်ရှမ်းစုံကသူမအားမိမိ၏လူဝတ်ချက်ကိုဤသို့ပြောပြခဲ့တယ်။ငါသည်ဖျားထန်၌စက္ကတ်ထားပြီးတဲ့သူဖြစ်တယ်။အကယ်၍ငါ၏သပင်များကိုဖြတ်လိုက်ပါကငါမှရှိတဲ့ခွန်အားများကိုငါဆုံးရှုံးသွားနိုင်တယ်။တညတွင်ရှမ်းစုံအိပ်ပျော်နေစဉ်ဒေလီလာသည်ဖိလစ်တီလူများကိုခေါ်၍ရှမ်းစုံ၏စပင်ကိုဖျက်ခဲ့ကြတယ်။ဘုရားသခင်သည်ရှမ်းစုံတံကထွက်သွားသည်ဖြင့်သူ့ခွန်အားသည်လည်းပဲဆုံးရှုံးသွားခဲ့သည်။ဖိလစ်တီလူများသည်ရှမ်းစုံကိုချီပြီးသူ့ရဲ့မျက်လုံးများကိုထုတ်ပစ်ခဲ့ကြတယ်။ရှမ်းစုံကိုအကျဉ်းချခဲ့ကြတယ်သို့တော်လည်းသူ့ရဲ့စပင်များသည်ပြန်ပြီးရှည်လာခဲ့တယ်